အနာသိန်းနာလက်မခံတဲ့စက်ညင်ဆန္ဒပြလှုပ်ရှားမှုတွေကိုအရင်ကလမ်းလျှောက်ချစ်တဲ့ပြီးလူတီများတဲ့နေရာတွေမှာစုဝေးကြတာပါဆန္ဒပြသူတွေဘက်ကကြွေးကြော်တန်တွေနဲ့လူစုဝေးရတာရှိခဲ့ပေမဲ့ဒါကိုအကြံဖက်ဖြိုခွင်းတာတွေရှိလာတဲ့နောက်မှာတော့လမ်းလျှောက်ချစ်တဲ့တဲ့တပိတ်စစ်ကြောင်းတွေထက်ကိုယ့်ရဲ့အနေဝင်ခြင်းကလမ်းမတွေပေါ်မှာသာအများစုကဆန္ဒပြလာပါလေ ဒါပေမဲ့လေဒီလိုဆန္ဒပြမှုတွေပေါ်အကြံဖက်ဖြိုခွင်းတာကတော့ဆက်ရှိနေတော့မှာဒီကနေ့မနက်ပိုင်းကလေးကစံညောင်ဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေကဖြိုခွင်းပြီးတဲ့နောက်ဗဟိုလမ်းတောက်လျှောက်ဆင်းလာပြီးအတန်ဘုံသုံးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်ဖြိုခွဲခံရတာတွေရှိခဲ့တဲ့စံညောင်မှာလူငယ်တွေကဆန္ဒပြတပိတ်ကိုနေ့လယ်ပိုင်းမှာတကြောပြန်စုဝေးခဲ့တယ်လို့အဲ့ဒီအနေဝင်ချင 啦，比如你这个保护那在多少钱啦？你是买你那去多少钱人民币？他说东来了站，这边变了变了，比较穷的地，钱啊，我这边交。
ဧစိန္ဒရာအနီးမှာပြည်သူတွေဘက်ကတားဆီးထားတဲ့လုံခြုံရေးကာယံတွေကိုလက်နက်ကင်တွေဘက်ကမိရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။တပိတ်စစ်ကြောင်းတွေအင်အားကောင်းခဲ့တဲ့တာဝန်မျိုးနယ်ဘက်မှာလည်းပြည်သူတွေကပြင်ဆင်ထားတဲ့အကာယံတွေကိုဖျက်ဆီးခဲ့တာရှိပေမဲ့ရက်ွက်နေပြည်သူတွေကထပ်ပြီးပြင်ဆင်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဆန္ဒပြသူတွေအများပြားပြစ်ခတ်ခံရလို့တိုက်ဆုံးမှုများခဲ့တဲ့မြောက်ကလာမှာလည်းဒီနေ့အထိဆန္ဒပြမှုတွေအားကောင်းနေသေးပါဒီနေ့ဆန္ဒပြသူတွေကိုရာဘာကြီးနဲ့ပြစ်တာမြေယူဘုံသုံးနာရီရှိခဲ့ပြီးထိခိုက်သူတချို့လည်းရှိခဲ့ပါတယ်။ဖလဲတန်အင်းစိန်နိုင်မအနီးကနေရာတွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လူစုခွဲတာတွေရှိခဲ့ပေမဲ့ကြော့ပြန်ဆန္ဒပြမှုတွေဆက်ရှိနေခဲ့ပါတယ်။ရန်ကုန်မြို့ကတရုတ်တန်းလာတာတဝိုင်းမှာလည်းအင်မော်ရီတီတက်ပြီးဖမ်းဆီးခေါ်ဆောင်ခံရသူတချို့ရှိခဲ့တယ်လို့သိရပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုကုသပေးနိုင်ဖို့ယူလျာစီကံပုံစံလူနာတင်ကားတချို့လည်းမြို့နယ်လိုက်သွားလာနေရတာရှိပါတယ်။အဲ့ဒီမှာပါဝင်အားဖြစ်နေတဲ့ဒေါက်တာကျော်မင်းထွန်းက
ကိုမြို့နယ်နဲ့ကိုအစီအစဉ်နဲ့ဟိုကိုရဲ့တပိတ်ကြောင်းနဲ့ပေါ့နော်အဲ့လိုတွေပဲရှိတွေ့တယ်တိတ်တိုက်အနေနဲ့တွေ့တယ်ဟိုအေးစေးပဲပြီးတော့ဟိုပြန်ပြီးတော့လူစုပဲဝါလာပဲပေါ့တော့မှာဟိုထိတ်တိုက်ဟိုကြီးစီးရက်စီပုံစံမျိုးကြီးတွေ့နေတာလည်းမဟုတ်ဘူးပေါ့နော်ဟိုကိုစီကိုစီချားမှာပဲရှိတယ်ဟိုလိုအဲ့မှာပဲဟိုပြီးပြီးသွားတာပေါ့နော်အေးစေးပဲရောက်တယ်အေးစေးပဲမှာလည်းအေးစေးပဲပေါ့နော်ကျွန်တော်တောင်းပေးပါမယ်အေးစီပဲပေါ့နော်။ဟိုဒီနေနဲ့မီကိုဖုန်းလေးတော့ပဲဟိုခွဲရအတန်ဘုံတော့ပဲခွဲရအဲ့လောက်နဲ့ပဲပြီးပြီးသွားတယ်ပေါ့နော
်။နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေရန်ကုန်အပြင်မန္တလေး၊စကိုင်းနဲ့ရှမ်းပြည်နယ်၊ကရင်ပြည်နယ်အပါအဝင်အေရဝတီဘက်ကမြို့တွေနဲ့နေရအသီးသီးမှာဆန္ဒပြမှုတွေရှိခဲ့ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိနေပေမဲ့ပြည်သူတွေဘက်ကလည်းသူတို့ရဲ့အာဏာရှင်ဖြုတ်ချရေးဆန္ဒတွေကိုဆက်ပြီးဖော်ထုတ်နေတော့မှာ။ပြည်ထောင်ဝင်ကြီးချုပ်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းတာတွေတိုးလာနေတဲ့အပေါ်ထိတ်လန့်တုံလုံးစရာဖြစ်ကြောင်းနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့မနေ့တုန်းကတောင်းဆိုလိုက်ပါတယ်။အဲဒါအပြင်အမေရိကန်ရဲ့ကုန်သွယ်ရေးအမည်မဲ့စီးရင်ထဲမှာကာကွယ်ရေးပြည်ထရေးနဲ့စစ်တပ်ရဲ့စီးပွားရေးတွေကိုထည့်သွင်းလိုက်ပြီးတော့နောက်ထပ်အရေးယူမှုတွေချမှတ်ဖို့ကိုလည်းပြန်လည်သုံးသပ်နေတယ်လို့အမေရိကန်ကုသံရောင်းဝယ်ရေးဌာနကကြေညာထားပါတယ်ရှင်။